ခန်ယူရစ်မြို့အနောက်ဖက်အစ္စရေးကပဲလူသားချင်းစာနာထောက်ထားရေးဇုံဖြစ်သတ်မှတ်ထားတဲ့မာဝါစီဒေသကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။အဒီလိုတိုက်ခိုက်တာကြောင့်လူအနည်းဆုံး19ယောက်သေပြီး60ဒဏ်ရာရခဲ့တယ်လို့ဂါဇာကျန်းမာရေးဌာနကပြောပါတယ်။လူနေထူးတဲ့နေရာတွေကိုလည်းနဲ့ကြီးတွေနဲ့တိုက်ခိုက်တာဟာအသိစိတ်ကင်းမဲ့တာဖြစ်တယ်လို့အတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဂျူချယ်လော့ကသတင်းတော်တွေကိုပြောပါတယ်။အစ္စရေးအနာဘိုင်းတွေကထပ်ကတလဲညွှန်ကြားတဲ့အတိုင်းပါလက်စိုင်းတွေဟာလုံခြုံစိတ်ချခိုးလုံနိုင်ကြဖို့ခန်ယူနစ်ကိုရွှေ့ခဲ့ကြတာပါ။ဂါဇာမှာလုံခြုံစိတ်ချရတဲ့နေရာမရှိပါဘူးလို့ဒူဂျာရစ်ကပြောပါတယ်။ဂါဇာမှာပိုလီယိုကာကွယ်ဆေးထိုးတဲ့ကုလသမဂ္ဂဝန်ထမ်းဒရာဇင်နောက်ကိုစစ်ဆေးအကိတ်ခုမှအစ္စရေးစစ်တပ်က9နာရီကျော်ကြာထိန်းသိမ်းထားခဲ့ပြီးပါလက်စိုင်းဝန်ထမ်း2ယောက်ကိုစစ်ဆေးမင်းမြန်ခဲ့တယ်လို့လည်းသူကပြောပါတယ်။အစ္စရေးစစ်တပ်ရဲ့လောက်ကိုင်းမုံကြောင့်ကုလဝန်ထမ်းတွေအသက်အန္တရာယ်ကျုံနေရပါတယ်လို့လည်းသူကဆိုပါတယ်။ကုလဝန်ထမ်းတချို့ဟာဟားမတ်နဲ့အလုတ်လုတ်နေတယ်လို့အစ္စရေးကအရင်တုန်းကစွပ်စွဲခဲ့ပူပါတယ်။